မန္တလေးမှာစနေနေ့ကဆန္ဒပြပွဲနှိမ်နှင်းခံရမှုအတွင်းကလေးတဦးတည်ဆုံးခဲ့ရပြီးတဲ့နောက်မြန်မာလုံခြုံရေးအဖွဲ့တွေအနေနဲ့ကလေးငယ်တွေလူငယ်တွေရဲ့ဘေးကင်းလုံခြုံရေးဦးစားပေးဆောင်ရွက်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာကိုလည်းရှုတ်ချပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာပါကနာကတော့မြမရေးနဲ့ပတ်သက်ပြီးဆက်လက်ဆက်သွယ်ဆောင်ရွက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတင်းနှင်းလာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
But not least, the Secretary General Special Envoy Christine Schroner-Bergner.
မြန်မာပြည်သူတွေနဲ့စီလုံးညီညွတ်စွာရှိနေကြောင်းပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတွေမှာမြန်မာပြည်သူတွေကသူတို့ရဲ့ဆန္ဒကိုဖော်ပြခဲ့ကြပြီးဖြစ်ပြီးအစိုးရအာဏာအနှင်းမှုဟာလည်းမြန်မာပြည်သူတွေရဲ့ဆန္ဒကိုအခြေခံရမှာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်